သောတာရှင်များခင်ဗျာမြမစစ်အစိုးရကတိုင်းသားကရင်လူမျိုးတပေါင်းတထောင်ကျော်ကိုအခြေအနေမဲ့ဘဝရအောင်တိုက်ခိုက်နေတဲ့သတင်းကြောင့်အမေရိကန်အောက်လွှတ်တော်အမတ်နှစ်ဦးကကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံကိုအရေးယူဖို့တောင်းဆိုလိုက်ပါတယ်အပြည့်အစုံကိုတည်ပြစီလာဒေါက်ခင်စိုးဝင်းခင်ဗျာ
ဟုတ်ကဲ့ဦးခင်မောင်စုကြီးအမေရိကန်အောက်လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဝင်လည်းဖြစ်အောက်လွှတ်တော်လူ့အခွင့်အရေးကော်မရှင်ရဲ့ပူးတွဲသဘာဝတည်လည်းဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်တော်မ်လန်ဒော့စ်ကမြန်မာစစ်တပ်ကကရင်တိုင်းရင်းသားလူနည်းစုတွေပေါ်အခုတလောတိုးပြီးတော့တိုက်ခိုက်နေတာကိုပြစ်တင်ရှုံးချတယ်လို့အစချီပြီးတော့မနေ့ကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်မစ္စတာလန်ဒော့စ်ရဲ့ပြောခွင့်ရသူ
He said these new severe attacks in eastern Burma represent a deadly escalation of what already one of the world's most
serious humanitarian crisis. အခုနောက်ဆုံးအပြင်းထန်တိုက်ခိုက်နေရပြီဟာကမ္ဘာပေါ်မှာအဆိုးဝါးဆုံးလူသားချင်းစာနာမှုအပြင်းမဲ့ဆုံးအဖြစ်ဆိုးကြီးတွေကိုကိုစားပြုလိုက်တာပါပဲတဲ့မြန်မာစစ်ဆိုးရအနေနဲ့ဒီလိုအပြစ်မဲ့တွေအရက်သားတွေပေါ်တိုက်ခိုက်နေတဲ့စစ်စင်ရေးကိုရက်တန်းကရက်ဖို့တောင်းဆိုထားတာဖြစ်တယ်လို့ပြောပြသွားတာပါအလားတူပဲပင်ဆယ်ဗေးနီးယားပြည်နယ်ရီပပ်ဘလစ်ကန်အောက်လွှတ်တော်မှဂျိုးပစ်ကလည်းမြန်မာနိုင်ငံမှာဖိနှိပ်မှုတွေကြဲကြဲကြံ့ကြံ့ဖြစ်ပွားနေတာနဲ့ပတ်သက်ပြီးမနေ့ကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အောက်လွှတ်တော်အမတ်ဂျိုးပစ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စကစ်ဘရောင်းကိုကျွန်မဆက်သွယ်မေးမြန်းခဲ့ရမှာတော့
The situation in Burma cannot be ignored any longer. The thugs of Rangoon are on a violent rampage.
မြန်မာပြည်ရဲ့အခြေအနေတွေကိုဒီတိုင်းဆက်လက်လစ်လျူရှုဖို့မဖြစ်တော့ပါဘူး။မြန်မာအစိုးရလက်နက်ကိုင်တွေဟာမြန်မာပြည်အနှံ့ပြားမှာအိမ်တွေကိုမီးရှို့ပြီးရွာတွေကိုမြေလံဖျက်ဆီးနေပါတယ်။လွန်ခဲ့တဲ့မတ်လတရနေ့ကစပြီးအခုချိန်ထိမြန်မာစစ်တပ်ဟာလူမှုတပေါင်းတထောင်လောက်ကိုသူတို့အိုးအိမ်တွေကနှင်ထုတ်ခဲ့ပါတယ်။အဲ့ဒီလိုမိမိတို့နေရက်ကထွက်ပြေးလာရတဲ့လူမှုအတွက်နေထိုင်စားစရာနဲ့ဆေးဝါးတွေအပူတပင်းလိုအပ်နေပါတယ်။စစ်အစိုးရဟာအဲ့ဒီလူတွေတက်က2000လောက်ကိုအခုအချိန်ထိလိုက်လံရှာဖွေတပ်ဖြတ်နေသေးပါပဲ။
အောက်လွှတ်တော်အမတ်ဂျိုးပစ်ကမြန်မာနိုင်ငံကစစ်အာဏာရှင်စနစ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရက်တန်းကရက်အောင်ကဘာကြီးအနေနဲ့အရေးယူဝိုင်းကူကြမှာဖြစ်တော့မယ်လို့သူ့ရဲ့ကြေညာချက်ထဲမှာဖော်ပြထားတဲ့အကြောင်းကိုလည်
း This recent crisis in eastern Burma underscores even more strongly why talk
မြန်မာနိုင်ငံအရှေ့ပိုင်းမှာအခုဖြစ်ပွားနေတဲ့ပြဿနာတွေကမြန်မာနိုင်ငံပြဿနာကိုလုံခြုံရေးကောင်စီမှပြောဆိုဆွေးနွေးနေကြတာတွေဟာလုံလောက်မှုမရှိဘူးလို့ပေါ်ပြီးခိုင်ခိုင်မာမာပြသနေပါတယ်မြန်မာနိုင်ငံကိုအရေးယူဖို့အတွက်လုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချဖို့အမေရိကန်ပြည်ထောင်စုကဆက်လက်ဦးဆောင်ကြိုးပမ်းရပါလိမ့်မယ်မြန်မာပြည်မှာဘာတွေဖြစ်နေသလဲဆိုတာအခုတကဘာလုံးကလည်းသိနေကြပါပြီနိုင်ငံတကာအတိုင်းအဝန်းအနေနဲ့ဘာမှမလုပ်ကြဘူးဆိုရင်တော့ကျွန်တော်တို့ဟာမြန်မာစစ်အစိုးရရဲ့လူမဆန်ရက်ဆက်မှုတွေကိုပါဝင်အားပေးရကြပါလိမ့်မယ်ခင်ဗျာ
အောက်လွှတ်တော်အမတ်တော်မ်လန်ဒော့စ်ရဲ့ကြီးညာချက်ထဲမှာလေ2005ခုနှစ်ဒီဇင်ဘာလ16ရက်နေ့ကမကြုံစဘူးထူးထူးကဲကဲမြမအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးနိုင်ခဲ့တဲ့အချိန်ကိုဆက်လက်အကောင်အထည်ဖော်ပြီးမြန်မာနိုင်ငံအပေါ်တကယ်လိုက်နာရမယ့်ဆုံးဖြတ်ချက်တွေကိုချက်ချင်းချမှတ်ဖို့တောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီကအချိန်ဆွဲနေတာနဲ့အမျှရွာတွေပိုပြီးဖြက်စီးခံရမှာဖြစ်ပြီးလူတွေလည်းပိုပြီးတေးကြရပါလိမ့်မယ်လို့အောက်လွှတ်တော်အမတ်တော်မ်လန်ဒော့စ်ရဲ့အကြေညာချက်မှာဖော်ပြထားပါတယ်။မြမစစ်ဆိုးရက KNU ကရင်မျိုးသားစည်းရုံးနဲ့တစ်ဖက်ကအပြစ်ခတ်ရက်စဲရေးငြင်းငြင်းရေးလို့ပြောနေပြီးတစ်ဖက်ကလည်းအပြစ်မဲ့တဲ့အရက်သားကရင်တိုင်းရင်းသားတွေကိုတိုက်ခိုက်နေကြောင်းအပြီးလ9ရက်နေ့ကသတင်းစာရှင်းလင်းပွဲမှာတော့ပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်စန်းကသတင်းတော်တွေရဲ့အမေးကိုဖြေကြားခဲ့ရမှာကရင်မျိုးသားအစည်းအရုံးနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့တကားဖွင့်ထားပါကြောင်းပြောရင်အကြမ်းဖက်လုပ်ရက်ဒီဘုံဖောက်ခွဲမှုတွေနဲ့ဆက်ဆက်တဲ့နေရာဒေသတွေမှာတော့လိုအပ်သလိုလုံခြုံရေးကိုကြက်မှတ်စီစစ်နေရတယ်လို့အခုလိုဖြေဆိုလိုက်ပါတယ်
။အဲ့ဒီဆက်ဆက်ပတ်သက်နေတဲ့နေရာတွေမှာလုံခြုံရေးအစီအမံတွေလုပ်ရပါတယ်။အဖြစ်အမှောက်သမားတွေခိုအောင်နိုင်တဲ့နေရာတွေမှာလည်းကျေးဇူးလုံခြုံရေးရရှိဖို့ရအတွက်ရှင်းလင်းမှုတွေကိုဆောင်ရွက်ရတာရှိပါတယ်။တိကျဆက်စီရင်တော့ကျွန်တော်တို့မလုပ်ပါဘူ
း။သောတာရှင်များရှင်မြမစစ်တပ်ကတိုင်းရင်းသားလူနည်းစုတွေပေါ်တိုက်ခိုက်တာကြောင့်ထပ်ပြေးတိမ်းရှောင်နေကြတဲ့သူတွေအပါအဝင်တခြားအကြောင်းမျိုးမျိုးကြောင့်တစ်ဖက်ထိုင်းနိုင်ငံကိုထပ်ပြေးခိုလုံကြရတဲ့ဒုက္ခသည်တွေရဲ့တချို့ဒုက္ခသည်စခန်းတွေကိုပင်ဆယ်ဗေးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ်ဂျိုးပစ်ဟာ2004ခုနှစ်ဇန်နဝါရီလအတွင်းကကိုယ်တိုင်တွားရောက်လေ့လာခဲ့ဘူးကြောင့်မှာ